နေရက်ကိုဆွန့်ပြီးတော့နိုင်ငံခြားရောက်လာကြသူတွေရင်ဆိုင်ရတတ်တဲ့ကွဲပြားခြားနားမှုတွေကိုဘလော့ဂါမေကိုကအဆင့်လိုက်ခွဲပြီးတော့အိမ်ပြေးသူများဆိုတဲ့ခေါင်းစဉ်နဲ့စပြီးတော့ရေးခဲ့တာပါ
ကျမတို့ဒီတက်တညာရှားဖို့ပစ္စည်းဥစ္စာရှားဖို့နိုင်ငံခြားကိုထွက်သွားတဲ့လူငယ်တွေပေါ်အကြောင်းကိုကျမရေးထားတာပါကျမတို့ကဒီမတူညီတဲ့ယဉ်ကျေးမှုတွေဒလေထုံးစံတွေကြုံတွေ့ရတဲ့အခါမှာဖြစ်လာတဲ့ပြဿနာလေးတွေအများကြီးရှိတာပေါ့နော်ကာချာရှော့ပေါ်တော့အဆင့်50ရှိတာမမဆုံးဖြစ်တဲ့အဆင့်အရတော့ honeymoon stage ပေါ့ honeymoon stage မှာသူတို့ကနေပြီးတော့အတွေ့အကြုံတွေ့ရတော့သူတို့ကပြောတယ်အဲသူစမ်းနေပေါ့နော်ဒါပေမဲ့အဲဒီသိမကြအောင်ချင်းအမလို့ခုနဲ့ရောက်သွားလို့လေရှိပညာသင်ရလို့လေရှိအဲ့မှာညီချင်းမှုကွာဟာတာတခြားကိုတရားနားလည်မှုလို့ရတယ်စပေါ်လာပြီးတော့အဲ distress state စိတ်သက်သာတဲ့အဆင့်ရောက်သွားပြီးတော့အင်းကိုလွမ်းနေကုညီမဲ့လို့ခံစားရတယ်ပြီးတော့အရှင်နိုင်ငံသားတွေပေါ့လေကိုစိတ်ကနေပြီးတော့နာမလည်းနိုင်ဘူးစိတ်ကတင်းမာနေသူတို့ကကိုယ့်အပေါ်မကောင်းဆိုရဲငါကောင်းမြင်ဟောဝါဒတွေပေါ့နော်အဲရှိနေနေပေါ့အဲဒုတိယအစင်ပြမအစင်ကိုပေါင်းပြီးတော့ကျမအင်ဗီသူများကြီးကျမအတွေ့အကြုံနဲ့ခံစားမှုနဲ့ပေါင်းပြီးရေးတာပါရှင့
်ကွဲပြားနေတဲ့ပဝင်းကျင်သစ်ကိုရောက်သူတိုင်းခံစားရတတ်တာတွေကိုအင်ပြေးသူများအင်ဆွဲသူများဆိုပြီးတော့ရေးပြတဲ့အခါမှာကိုတွေ့တယ်မကဘဲနဲ့ဒီ Who on Earth Are We ဆိုတဲ့အစီအစဉ်တစ်ခုကိုလည်းမှီညမ်းခဲ့ပါတယ်တဲ့
ဒီကချာချွန်းနဲ့ပတ်သက်တဲ့အကြောင်းအရာလေးဖတ်တယ်။နောက်ပြီးတော့ကျမရဲ့အင်ပြေးသူများမှလာပြီးတော့မှတ်ချက်ရေးသွားသူတွေကိုလည်းကျမပြန်ပေါင်းထည့်ပြီးရေးထားပေးပါရစေ။အကုန်လုံးပေါ့ကျမတာဝန်ရှိတဲ့လူတွေရော BBC ကနေပြီးတော့လွှင့်တဲ့အဲဒီအကြောင်းအရာလေးတစ်ပုဒ်ကိုပါကျမမိញမ်းမိရေးထားတာပါရှင
်။မြန်မာနိုင်ငံမှာအခုဆိုရင်ဟိုနိုင်ငံခြားထွက်ချင်တဲ့လူငယ်တွေလည်းတော်တော်လေးအများကြီးရှိနေတယ်ပေါ့လေ။ဆိုတော့မတ်မဲ့ကိုရေးထားတာကိုဖတ်မိသွားလို့ရှိရင်ဒီနိုင်ငံခြားသွားဖို့ပေါ့နော်ဒီလူငယ်တွေအနေနဲ့ရောက်ရောက်ချင်းမှစိတ်ညစ်စရာကြီးကြုံရတယ်ဆိုတာမျိုးတို့အနေနဲ့စိတ်ညစ်သွားမှာမျိုးရောမစိုးရိမ်မိဘူးလားရှင့
်။ကျမတို့ကဒီကိုယဉ်ကျေးမှုကိုစုတ်ကင်ထားပြီးတော့လာမယ်ဆိုရင်တော့ဒီကြေကနာကြုံရမှာပေါ့နော်။ကျမတို့ကကိုယဉ်ကျေးမှုကိုဘိုးဖြူပြမွေးဖက်လာတဲ့တခြားရဲ့လူမျိုးကြောင့်ကျမတို့ကတိတ်ပြီးတော့နားမလဲကြဘူး။တို့ရဲ့တုံ့ပြန်မှုကြီးတဲ့ခါမှလည်းဟာတို့ကဘာလို့ငါ့ကိုတို့တုံ့ပြန်လာလဲလို့မစဉ်းစားမိဘူး။ဒီမှာတော့သူတို့ကလည်းငါတို့မှားတယ်၊ရိုင်းနေတယ်လို့မျိုးမကောင်းဘူးဆိုပြီးတော့အစိုးမြင်တဲ့ဟာဖြစ်သွားတယ်။အဲဒါမှဒီခံစားမှုတွေကဖြစ်လာတာပေါ့နော်။အဲဒါကိုမဖြစ်အောင်ကျမတို့ကအစာတွေကနေပြီးတော့စာတွေဖတ်ထားမယ်၊လေ့လာထားမယ်ဆိုရင်ဘယ်တော့မှအထင်မနာဘူးလို့ကျမထင်ပါတယ်ရှင်။
အဲ့တော့နိုင်ငံခြားမှာပေါ့နော်ကြုံတွေ့ရတဲ့ဒီလိုအခက်အခဲတွေပေါ့အတွေ့အကြုံတွေဟိုမြန်မာနိုင်ငံထဲကထွက်လာမဲ့လူတွေအနေနဲ့ပေါ့ဘလောက်ထိသိသင့်တယ်လို့အမအနေနဲ့ထင်ပါလဲ။နောက်သိဖို့ရောဘလောက်အရေးကြီးတယ်လို့ဟိုပြောချင်ပါလဲ။
သူတို့လည်းနည်းနည်းဒီကာချာဆော့ဆောင်တို့ဖတ်ထားမယ်ပေါ့နော်အဲစိတ်ဝင်စားထားမယ်သူတို့ဟိုစာအုပ်တွေရုပ်ရှင်တွေချထားမယ်ပေါ့သူတို့တော့မနိုင်ငံအကြောင်းဆိုရင်တော့ဒါလုံလောက်တဲ့ပြည့်စုံတယ်ကိုခံစားရပါတယ်
အိမ်ပြေးသူများရဲ့အဆက်အိမ်ဆွဲသူများဆိုတဲ့ post မှာလဲ blog လာပြီးတော့ဖတ်ကြသူတွေပြောကြတဲ့အတွေ့အကြုံကိုကြည့်ချင်းအဖြစ်နိုင်ငံခြားထွက်လာကြသူတွေတော်တော်များများဟာနေရာတစ်မှာစိတ်ပျော်အောင်လို့စူးစမ်းခဲ့ကြရတာကိုသိနိုင်ပါတယ
်ဒီဒုတိယအဆင့်ကိုကြုံတဲ့လူတွေစုစုပေါင်းအားလုံးပေါ့နော်ဒီမှာရဲ့တငယ်ချင်းတွေမိတ်ဆွေတွေအတွေ့အကြုံအားလုံးနဲ့စုပြီးတော့အိမ်ဆွဲသူများကျွန်မဒေတာတာပါအဲ့မှာကျတော့ကျွန်မဘာထည့်ထားလဲဆိုတော့ Rebecca Fong ဆိုတဲ့အင်္ဂလန်နိုင်ငံအနောက်ပိုင်းတစ်ကတူမှာရှိတဲ့ Intercultural Communication ကိုသင်ကြားနေတဲ့ဆရာမပေါ့နော်သူကနေပြီးတော့အကြံဉာဏ်တွေပေးထားတာပါရှင်သူကဒီအဆင့်ကိုဘယ်လိုလက်ခံမလဲပေါ့ဘယ်လိုပြီးတော့ဖြတ်သန်းမလဲသူရဲ့အတွေ့အကြုံလေးတွေသူပြောတဲ့ဟာလေးတို့ကျွန်မစာထဲမှာထည့်ထားပါပေါ့နော
်အဲ့ဒီတော့အဆင့်ပြည့်ပြည့်ဖြတ်သန်းနိုင်ဖို့အတွက်ဆရာမ Rebecca Fong ကဘယ်လိုများအကြံပေးထားပါသလဲ
အားလုံးကကိုယဉ်ကျေးမှုပဲစံထားနေတယ်။အဲဒီလိုမျိုးဖြစ်ရတဲ့ကြောင့်မလို့သူများရဲ့ယဉ်ကျေးမှုကိုလက်မခံနိုင်ဘူး၊နားမလည်နိုင်ဖြစ်သွားတယ်။အဲလိုမျိုးလက်မခံနိုင်တကယ်တော့ကျွန်မတို့ကိုယ်တိုင်မသိဘူးရှင်။ဒါလို့ဆိုတော့ဒီကျွန်မတို့ကမသိမမြင်နိုင်အောင်ပဲဒီညီမယဉ်ကျေးမှုပေါင်းထဲမှာဝေဖလာတာပေါ့နော်။အဲကြောင့်မလို့တခြားယဉ်ကျေးမှုတွေတစ်ခါမှဆိုရင်ငါတို့ယဉ်ကျေးမှုကအမှန်ဆိုရင်အတဆွဲဖြစ်သွားတာပေါ့နော်။အဲ့အတဆွဲကြောင့်တည်းကျွန်မတို့ကဒီဆက်ဆံရေးတင်းမာမှုဖြစ်ကုန်တယ်။အဲကြောင့်မလို့ဒီအတဆွဲလေးကိုကိုယ့်ဘာကိုသိထားမယ်ဆိုရင်ထိနိုင်သွားမယ်သူများယဉ်ကျေးမှုလက်ခံလာနိုင်ပါမလို့လက်မခံဘူးနိုင်မှာမပဲမငင်းပယ်တော့ဘူးပေါ့အဲ့လိုမျိုးအစဉ်ကိုဒီဖြတ်သန်းပါမယ်ဆိုကျမတို့ရဲ့စိတ်ဓာတ်ရည်ကပျော့သွားမယ်ရော့သွားမယ်တက်တာသွားမယ်ဆိုပြီးတော့သူကအကျန်းလေးတွေပေးထားတာပါအဲ့ကြောင့်မို့ကျမတို့ကဒီဒုတိယအစဉ်ကနေပြီးတော့ကိုပြောင်းသွားပြီးတော့နောက်တတိယဇောတာအစဉ်ကိုရောက်သွားတာပေါ့နော်အဲ့မှာကျမရဲ့မိတ်ဆွေတွေကဆိုရင်တချို့ဆိုရင်ဒီစကူပေါ်နေတာ10နှစ်ရှိရလို့13နှစ်ရှိရတွေ့ရှိတယ်သူတို့ကဒီအစဉ်ကိုဖြတ်ပြီးသွားပြီပေါ့နော်ဒီအစဉ်ကိုကျော်သွားပြီးတော့လက်ခံနိုင်တဲ့လူဖြစ်သွားပြီပေါ့နော်အဲ့ဒီအကြောင်းလေးကျမရေးထားပါတယ်ရှင်
အခုလိုမျိုးဒီနေရာသစ်မှာအတွေ့အကြုံသစ်တွေကိုအံဝင်ခွင့်ချဖြစ်အောင်လို့ဖြတ်တန်းကြရတဲ့နောက်ပိုင်းအဆင့်တွေကိုလည်းအိမ်စွန့်သူများနဲ့အိမ်ပြောက်သူများဆိုပြီးတော့ဘလော့ဂါမတ်မဲကိုကကောင်းစင်တက်ထားပါဗျ။
ဟ ိုဘက်အိမ်ကိုလည်းသူတို့လွန်းတော့လွန်းတဲ့အတိုင်းမှာဒီဘက်အိမ်မှာလည်းသူစပြီးအခြေချရလူတွေပေါ့အဲ့လူတွေကတော့အိမ်ဆွန့်သူများဆိုကျွန်မခေါင်းစဉ်နဲ့ထည့်ရေးမှာပါရှင်အဲ့ဒီဆုံးသူများအကျမနံပါတ် 4 နဲ့နံပါတ် 5 series ပေါ့နော်ကာချာဆော့ကနေပြီးတော့ရေးထားမှာပါ။နောက်ဆုံးတစ်ပုဒ်ကတော့အိပြောက်သူများပေါ့။အိပြောက်သူများကလည်း independent stage ပေါ့နော်။အဲ့ဒီအိပြောက်သွားကြတဲ့ပေါ့နော်ဒီဒုတိယရင်ကျင်းမှရင်ကျင်းမှုကြမှာသူကဘယ်အိမ်မှမညစ်တွေပဲနဲ့ပထမအိမ်မှလည်းသူ့ကိုမလို့တိုက်လောက်တော့လို့ထင်မယ်။ဒုတိယအိမ်ကျတော့လည်းသူကပြင်လို့ပဲမသိစိတ်ကခံစားချက်ရှိနေမှာပေါ့။အဲ့ဒီကြောင့်ကျမရေးထားတာပါရှင
်။ meko-stories.blogspot.com ရဲ့ပိုင်ရှင် blogger မတ်မေကိုပါရှင်။MAECOE ဖြစ်ပါတယ် meko-stories.blogspot.com မှာတော်တာရှင်တို့ရဲ့မှာရောအိမ်ပြေးအိမ်ဆွဲအိမ်ဆွန့်အိမ်ပြောက်သူတွေရှိမယ်ဆိုရင်အတွေ့အကြုံတွေကိုပြောပြစီခြင်းပါတယ် burmese@voanews.com စီကို blogger လို့ကောင်းစင်တက်ပြီးတော့ email နဲ့ဆက်သွယ်ပြောပြလို့ရပါတယ်အခုလိုတင်းငွေတွေနေညနေနဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေမှာထုတ်လွှင့်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်အတွက်စိတ်ဝင်စားစရာ blog တွေကိုပြောပြခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်လဲကြိုဆိုပါရစေ။